Welcome to the Voice of America in Burmese.
ကျွန်တော်ညာကြမှာခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ဗီဒီအမေရိကန်တန်ခါလေးဒေါ်လာ14ရက်တနင်္ဂနွေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနိုမီတာ31 32 51နဲ့လိုင်းနိုမီတာ190ပြည် VO ရဲ့ Facebook စာမျက်နှာကနေလည်းအသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂါမလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့သေဆုံးသွားရကနေစာနာပြပွဲတွေအမေရိကန်နိုင်ငံတော်အပအဝင်လန်ဒန်နဲ့ Paris မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့စာနာပြတဲ့သူတွေကနောက်ထပ်လူမဲမျိုးသား2ယောက်သေဆုံးခဲ့တဲ့ကိစ္စကိုလည်းအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စု Atlanta မြို့မှာတောက်ကြနေကလူမဲမျိုးသား Richard Brooke သေဆုံးခဲ့တဲ့အထိတနက်နေ့ပြစ်ခဲ့တဲ့ရဲရာရှိကိုအလုကထုတ်ပြလိုက်တယ်လို့ Atlanta ရဲတပ်ဖွဲ့ကဒီနေ့အစောပိုင်းမှာကြေညာပါတယ်။Atlanta မြို့တော်ဝန် Keisha Lambs Borden ကလည်းအဲ့ဒီရဲရရှိကိုအလုကနေချက်ချင်းထုတ်ပြဖို့မင်းညက်နေကသတင်းစာရှင်းလင်းပွဲအတွက်တောင်းဆိုခဲ့သလိုရဲတပ်ဖွဲ့အကြီးအကဲ Erica Hughes ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်။ Atlanta မြို့ကဆန္ဒပြတဲ့သူ150လောက်ဟာ Rachel Brooke တနက်နေ့ပြစ်ခံလိုက်ရတဲ့ Wendy စားတောက်ဆိုင်အပြင်ဘက်မှာဆန္ဒပြခဲ့ကြတာကြောင့်လုံခဲ့တဲ့3ဘက်က George Floyd ဒီဆုံးမှုနဲ့ပတ်သက်ပြီးတော့ Atlanta မြို့မှာတဖြည်းဖြည်းချင်းငြိမ်သက်လာနေတဲ့ဆန္ဒပြပွဲတွေလည်းပြန်ပြီးတော့အားကောင်းလာခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဘာမော်ဒေးမြို့မှာလည်းဖိခဲ့တဲ့ဗုဒ္ဓဟူးနေ့ကအသက်24နှစ်အရွယ်ရောဘတ်ဖူလာဆိုတဲ့လူမဲမျိုးသားတဦးမြို့တော်ခမနာကသစ်ပင်တစ်ပင်မှာကျူးဆွဲချသေဆုံးနေရတဲ့ပတ်သက်ပြီးတော့အပြေးဝစုံစမ်းစစ်ဆေးဖို့တောင်းဆိုပြီးလူရာပေါင်းများစွာလည်းမနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်။သေဆုံးသူတွေဟာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတာဖြစ်ပုံရပေမဲ့အလောင်းကိုခွဲစိတ်စစ်ဆေးဖို့စီစဉ်ထားတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အမေရိကန်ကလူမဲမျိုးသား George Floyd ဒီဆုံးမှုနဲ့ပတ်သက်ပြီးဆန္ဒပြပွဲတွေအမေရိကန်ပြည်ကမ္ဘာတစ်ဝှမ်းမှာလည်းဆက်ဖြစ်နေတာမှာဂျပန်နိုင်ငံမှာလည်းဆန္ဒပြတဲ့သူရာပေါင်းများစွာတိုကျိုမြို့မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာ Black Lives Matter လို့ခေါ်တဲ့လူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့လှုပ်ရှားမှုကြွေးကြော်သံ Poster Sign Board တွေကိုကင်ပြီးတော့တိုကျိုပန်းခြံမှာဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတဦးကတော့ဂျပန်နိုင်ငံမှာလည်းအဲ့လိုလူမျိုးရေးပြဿနာတွေအများအပြားရှိပေမဲ့ဒါတွေကိုလစ်လျူရှုထားတယ်လို့ပြောပါတယ်နယူးဇီလန်နိုင်ငံမှာတော့အော့ကလန်မြို့နဲ့ဝယ်လင်တန်မြို့တွေမှာလူတွေထောင်နဲ့ချီပြီးတော့ဒီနေ့ဆန္ဒပြခဲ့ကြပါတယ်အော့ကလန်ကဆန္ဒပြပွဲကိုတော့အာတီအရင်မြန်မာစတင်ခဲ့ပြီးတော့အဲ့ဒီကနေအမေရိကန်ကောင်စုဝင်ရုံးကိုချီတက်ခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာအမေရိကန်ကောင်စုဝင်ရုံးရှေ့မှာတော့ George Floyd ကိုဂုံပြူတဲ့အနေနဲ့ဒူးထောက်ပြီးတော့တမနစ်ခန့်ငြိမ်သက်ခဲ့ကြပါတယ်ဝယ်လင်မြို့မှာတော့ဆန္ဒပြတဲ့သူတွေဟာပြည်သူ့ရင်မြင်ကနေပါလီမန်ကိုချီတက်ခဲ့ကြပြီးတော့လူမဲတွေရဲ့အသက်ကိုတံပိုးထားဖို့လူမျိုးရေးခွဲခြားမှုကိုတိုက်ဖြတ်ဖို့စတဲ့ကြွေးကြော်သံပိုစတာဆိုင်ပေါ်တွေကိုခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဂျပန်နဲ့နယူးဇီလန်နိုင်ငံတွေအပြင်ဥရောပကဘယ်လ်ဂျီယံ၊ဂျာမနီ၊ဗြိတိန်နိုင်ငံတွေမှာလည်းဆန္ဒပြတာတွေဆက်ဖြစ်ခဲ့သလိုအော်စတြေးလျနိုင်ငံမှာလည်းလူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ထိတိုက်တွေ့ကြပြီးတဲ့နောက်လက်အစွမ်းရောက်တက်ကြလှုပ်ရှားသူတွေအပါအဝင်ဆန္ဒပြတဲ့သူ100ကျော်လောက်ဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။လက်အစွမ်းရောက်ဝါဒီတက်ကြလှုပ်ရှားသူရာပေါင်းများစွာဟာလန်ဒန်မှာမနေ့ကဆန္ဒပြခဲ့ကြပြီးတော့အဲ့ဒီကအတော်များများကတော့သူတို့ဟာမကြသေးခင်ကလူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြတဲ့သူတွေကကျွန်းစနစ်နဲ့ဗြိတိန်ရဲ့ကိုလိုနီနယ်ချက်စနစ်တွေနဲ့ဆက်ဆက်မှုရှိတဲ့ရုပ်ထုတွေနဲ့အထိမ်းအမှတ်တွေကိုပြစ်မှတ်ထားဖျက်ဆီးခဲ့တာတွေကိုကာကွယ်ခြင်းနဲ့ဆိုပြီးတော့ပြောပါတယ်။ဒီဆန္ဒပြပွဲတွေမှာဗြိတိန်သားပထမဦးစားပေးဆိုတဲ့လက်ရဆောင်ဝါဒီအဖွဲ့တွေလည်းပါဝင်ခဲ့ပြီးဆန္ဒပြတဲ့သူတချို့နဲ့အဓိကယုံနေနေတဲ့အဖွဲ့တွေရုံရင်းစံခတ်ဖြစ်ခဲ့ရကနေဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပါလေဆန္ဒပြတဲ့သူတချို့ကပလင်းတွေမီးရှူတွေမီးခိုးဘုံးတွေနဲ့ရဲတွေကိုပစ်ခတ်ပြီးတော့ရဲတပ်ဖွဲ့ဝင်6ယောက်အသေးစားဒဏ်ရာတွေရခဲ့ပါလေဝန်ကြီးချုပ် Boris Johnson ကတော့အကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးဗြိတိန်ရဲ့လမ်းတွေပေါ်မှာလူမျိုးရေးခွဲခြားမှုကိုအခြေခံတဲ့ရက်စက်ရန်ကားမှုတွေအတွက်နေရာမရှိဘူးဆိုပြီးတော့လည်းပြောလိုက်ပါလေလူမျိုးရေးခွဲခြားမှုကိုစတင်တဲ့ Black Lives Matter ဆန္ဒပြလှုပ်ရှားမှုကိုစနေနေ့ကစီစဉ်ထားပေမဲ့လက်ရဆိုးရောက်ဝါလီရီနဲ့ပြည်ပကဖြစ်မှာဆိုတာကြောင့်ဒီဆန္ဒပြပွဲတွေကိုမကျင်းပပြခဲ့ပဲတချို့ဆန္ဒပြတဲ့သူတွေကတော့နောက်ထပ်တခြားနေရာတွေမှာငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။မရိယာပြည်တော်စုကနာမည်ကျော် West Point စစ်တပ်ကကျောင်းစင်းတွေကိုမနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကမင်္ဂလာပြောကြားတော်မှာစစ်တပ်ကကျောင်းစင်းတွေရဲ့အလုပ်ကတိုင်းပြည်ရဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ဖြစ်ပြီးတိုင်းပြည်နဲ့အဝေးနေရာကမဆုံးနိုင်တဲ့စစ်ပွဲတွေကိုတိုက်ဖို့အတွက်မဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကလည်းဂျာမနီမှာရှိတဲ့အမေရိကန်တပ်တွေထောင်ထဲချပြီးပြန်ရောက်သိမ်းဖို့စီစဉ်နေတဲ့အတွက်ဝေဖန်ခံနေရပါတယ်။ဂျာမနီကနေတပ်ဖွဲ့တွေရုပ်သိမ်းမဲ့အစီအစဉ်ကအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်ပြီးရုရှားရဲ့ကျူးကျော်ရန်စားမှုကိုအားပေးသလိုဖြစ်လာနိုင်ကြောင်း အောက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့ဝင်များကော်မတီမှရှိတဲ့ Republican အမတ်22ယောက်ကသမ္မတ Trump ကိုစာပို့ပြီးတော့အတော်ကိုရှာရှာပွားပွားဝေဖန်ခဲ့ကြပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကမ္ဘာတလောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာဒီကနေ့တနင်္ဂနွေနေ့တရုတ်နိုင်ငံမှာယောဂကူးစက်သူလူနာသင်58ယောက်ရှိတဲ့အတွက်နှစ်လတာအတွင်းမှာကူးစက်မှုအများဆုံးဖြစ်ပါပြီ။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခရီးသွားလာခွင့်တာမြင်ပိတ်ပင်ထားတာတွေကိုပြေလျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာကူးစက်မှုတွေကတကြော့ပြန်ပြီးတော့တိုးလာနေပါတယ်။ကူးစက်မှုအသစ်တွေကဆိုးမြုံနဲ့ဒေသတစ်ဝိုက်မှာဖြစ်ပြီး night club တွေ၊ဝှက်ပြစုတောင်းပွဲတွေ၊အိမ်အယောက်ပစ္စည်းရောင်းချပြီးတဲ့ဝန်ဆောင်မှုတွေကတစင်ကူးစက်မှုတွေများပြားနေတာပါ။ဤချေယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားနိုင်ငံတွေမှာလည်းတောက်ချာနေကစပြီးတော့နေစဉ်ကူးစက်မှုလုံးတိုးလာပါတယ်။အမေရိကန်နိုင်ငံမှာတော့ကျန်းမာရေးပညာရှင်တွေသတိပေးနေကြားမှာပဲသမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ကပို့ပြီးတော့များလာပါတယ်။အီတလီမှာတော့စနေနေ့ကကိုဗစ် -19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူက88ယောက်ရှိပါတယ်။ဖေဗရူလာနှောင်းပိုင်းယောဂဆပြီးတော့ဖြစ်ပွားချိန်ကနေအခုထိကူးစက်သူပေါင်း23000ကျော်နဲ့သေဆုံးသူစုစုပေါင်း34000ကျော်ရှိတဲ့အတွက်အမေရိကန်ဗြိတိန်နဲ့ဘရာဇီးပြီးရင်ကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့နေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ3000ကျော်ရှိတယ်လို့ဖော်ပြပါတယ်ရှင်အရှာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာအင်ဒိုနီးရှားမှာဒီကနေ့ကူးစက်မှုအသစ်858ယောက်နဲ့သေဆုံးသူ43ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတနင်္ဂနွေနေ့အတည်ပြုလူနာသေ939ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ2500ကျော်နဲ့သေဆုံးသူက1000ကျော်ရှိပါတယ်။စင်ကာပူမှာတော့ဒီကနေ့ကူးစက်သူ408ယောက်နဲ့ကူးစက်သူစုစုပေါင်း4600ကျော်ရှိနေပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာဒီကနေ့ကူးစက်သူလူနာသေ48ယောက်ရှိတဲ့အတွက်နိုင်ငံရေးပေါ်အခြေအနေကိုအစိုးရကမေလာနှောင်းပိုင်းရုပ်သိမ်းပြီးတဲ့နောက်ပိုင်းမှာဒါဟာကူးစက်မှုအရေအတွက်အများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ23ရက်နေ့အတွက်ဓာတ်ခွဲနမူနာ1032ခုစစ်ဆေးခဲ့ရမှာအတည်ပြုလူနာသေတယောက်မှမတွေ့ဘူးလို့ဒီကနေ့မနေ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ14ရက်နေ့မနေ့ပိုင်းအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်အတည်ပြုလူနာစုစုပေါင်း261ယောက်ရှိပါတယ်ရှင်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားမှာတင်းမာမှုတွေကြီးထွားလာနေချိန်မှာပဲစီးရီးအရအေးအေးယူဆောင်ရွက်မှုတွေအပါအဝင်တောင်ကိုရီးယားနိုင်ငံကိုလက်တုံ့ပြန်သွားမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းရဲ့ညီမဖြစ်သူကင်မြူဂျုံကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားကနေထွက်ပြေးပြီးတော့တောင်ကိုရီးယားနိုင်ငံမှာခိုလုံနေသူတွေဟာနှစ်နိုင်ငံနယ်စပ်ကနေဝါရဖြန့်လက်ကမ်းစာဆောင်နဲ့အစားအသောက်တွေကိုမိုးပြင်ပူပေါင်းတွေတုံပြီးတော့မြောက်ကိုရီးယားနိုင်ငံတည်းပို့လွှတ်နေရတဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကအခုလိုသတိပေးတုံ့ပြန်လိုက်တာဖြစ်ပါတယ်။တရားဝင်ခန့်အပ်ထားတာမဟုတ်ပေမဲ့ခေါင်းဆောင်ကင်ဂျွန်ဝင်းရဲ့အကြံပေးအနေနဲ့ဆောင်ရွက်နေတဲ့ကင်မြူဂျွန်ရဲ့အခုလိုချင်းချောက်ပြောဆိုချက်တွေကိုမြောက်ကိုရီးယား KCNA သတင်းဌာနကမနေ့ကပဲကြေညာခဲ့တာပါ။တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေနဲ့ဆက်ကနေဝါရဖြန့်စာတွေပြစ်လွတ်နေတဲ့အပေါ်မှာမြောက်ကိုရီးယားဘက်ကမကြေမနက်ဖြစ်နေခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထဲနှစ်နိုင်ငံအရေးပေါ်တယ်လီဖုန်းလိုင်းကိုပိတ်ပစ်ခဲ့တယ်လို့နယ်ဆက်ကေဆောင်မျိုးနှစ်နိုင်ငံဆက်ဆံရေးရုံးကိုပိတ်ပစ်မယ်လို့လည်းချင်းချောက်ထားပါတယ်။ကိုရီးယားကျွန်းဆွယ်လက်တလောအခြေအနေကိုတုံ့တက်စစ်ဆေးဖို့တောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုတနင်္ဂနွေနေ့မှာကျင်းပခဲ့ကြောင်းတောင်ကိုရီးယားသမ္မတအိမ်တော်ကပြောပါရယ်တောင်ကိုရီးယားနိုင်ငံဘက်ကနှစ်နိုင်ငံပေါင်းစည်းဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတွေကမြောက်ကိုရီးယားအနေနဲ့နှစ်နိုင်ငံရရှိထားတဲ့သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့ကြေညာချက်တွေတီးခြားစီထုတ်ပြန်ခဲ့ကြပါတယ်။နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေရှေ့မတူနောက်မဆုတ်တာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံကိုလက်ကမ်းစာဆောင်ကိစ္စအကြောင်းပြပြီးတော့ဖိအားပေးခြင်းမုံရတယ်လို့လည်းအကဲခတ်တွေကတုံ့တက်ကြပါရဲ့ရှင်။ တရုတ်နိုင်ငံရှေ့ချင်းပြည်နယ်မှာဓာတ်ငွေ့ရေတင်ဆောင်လာတဲ့ကားတစ်စီးမီးလောင်ပေါက်ကွဲတဲ့အတွက်လူ19ဦးသေဆုံးပြီးတော့182ယောက်ဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်စင်ဝါသတင်းဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ဝယ်လင်မြို့အဝင်အဝေးပြေးလမ်းပေါ်မှာမနေ့ကပေါက်ကွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲတဲ့နေရာမှာမိတော်မိကိုတွေဖုံးလွှမ်းသွားတယ်လို့အနည်းကစိတ်ယုံတယုံအပါဝင်အင်ဂျီအဆောက်ဦးတွေနဲ့ကားတွေလည်းပျက်စီးခဲ့ပါတယ
်။ဤစနဲ့这个造成了正在生产的这个厂房的坍塌。
ပေါက်ကွဲမှုကြောင့်အနာကအလုံးလုံးရဲ့စိတ်ယုံတင်ပြိုကျသွားပါတယ်။စိတ်ယုံပြိုကျလို့ထိခိုက်မှုကပိုပြီးတော့တိတာတာပါ။တဆင့်ပြီးတော့တဆင့်ပြိုကျခဲ့တာပါ။နောက်ပြီးတော့မီတာ60 80လောက်ဝေးတဲ့နေရာကအင်ဂျီအဆောက်ဦးတွေကတိုက်ခန်း200လောက်လဲထိခိုက်ပျက်စီးခဲ့ပါတယ်။အနားမှာရှိတဲ့ကားတွေလည်းပျက်စီးခဲ့ပါတယ်။ဒီနယ်မြေရဲ့ရွှေပြောင်းလို့သာလမ်းသွားလမ်းလာတွေလည်းပေါက်ကွဲမှုတံကိုခံလိုက်ရပါတယ်လို့မိသက်ဌာနအကြီးအကဲစီစီစင်းကပြောပါတယ်ဓာတ်ငွေ့ရေတင်ကားပောက်ကွဲရတဲ့အကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့နိုင်ငံပိုင် CCTV ရုပ်မြင်သံကြားဌာနကပြောပါတယ်လူမှုဘေးကင်းလုံခြုံရေးကိစ္စတာဝန်ယူထားသူတရုတ်အာဏာပိုင်တွေကတော့စုံစမ်းစစ်ဆေးရေးကိုအမြန်ဆုံးလှုပ်ဆောင်ဖို့တောင်းဆိုထားတယ်လို့ရင်းနှီးရဲတွေကလည်းအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေတည်ဆောင်တဲ့ကားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့ညွှန်ကြားထားပါတယ်ရှင်တို့ရရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
် VO ရဲ့တင်းငွေနေညပဲအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျွန်မခွန်ညိုပါရှင်ဂျပန်နိုင်ငံတိုကျိုမြို့ကပန်းချာမှာဒီကနေ့မှာပဲယာနဲ့ချီတဲ့စန္ဒပြသူတွေဟာလူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့ပိုစတာဆိုင်ပုတ်တွေကင်ပြီးငြိမ်းချမ်းစွာစန္ဒပြခဲ့ကြတဲ့အကြောင်း AP သတင်းတပုတ်ကိုပြောပြချင်ပါတယ်အမေရိကန်နိုင်ငံမှာလူမဲမျိုးသား George Floyd သေဆုံးခဲ့တဲ့အပေါ်အမျက်ဒေါသထွက်နေကြသလိုပဲဂျပန်မှာလည်းလူမျိုးရေးခွဲခြားတဲ့ဖြစ်တွေရှိနေပေမဲ့ဒါကိုလစ်လျူရှုထားတယ်ဆိုတဲ့အကြောင်းမိမောင်းထုတ်ပြခဲ့တာလည်းဖြစ်ပါတယ်။ဂျပန်နဲ့နယူးဇီလန်နိုင်ငံတွေအပြင်ဥရောပက Belgium, Germany, Britain နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်ခဲ့သလိုဩစတြေးလျနိုင်ငံမှာလည်းလူမျိုးရေးခွဲခြားမှုကိုစံကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စန္ဒပြသူတွေဟာမေလ25ရက်နေ့ကမနီဆိုတာပြည်နယ်မနီယာပူလစ်မြို့ကရဲအယားရှိတယောက်ကွန်မြူနီနီးပါလက်ဘင်းကိုဒူးနဲ့ထောက်ထားတာကြောင့်အသက်မရှူနိုင်တော့ဘဲကွယ်လွန်သွားတဲ့ George Floyd ရဲ့အမှုပေါ်မှာကံကွယ်စန္ဒပြခဲ့ကြတာပါ
When we talk about black lives, I think other people, including like
လူမဲရေးလှုပ်ရှားမှုတွေအကြောင်းပြောတဲ့အခါလိင်ပြောင်းထားသူတွေလိင်သူချင်းစုံမဲ့သူတွေကိုတော့ဒီလှုပ်ရှားမှုတွေမှာမကြခဏမေ့ဖြောက်ထားခံကြရပါတယ်။ဒါကြောင့်အခုလိုဂျပန်နိုင်ငံမှာလည်းလူမဲတွေရဲ့အသက်ကိုတံပိုးထားဖို့ပြောကြရင်းနဲ့တခြားကန့်သက်ခွဲခြားခံရသူတွေအကြောင်းကိုလည်းဒီလှုပ်ရှားမှုတွေမှာထည့်ပြောကြဖို့လိုတယ်လို့တိုကျိုမြို့တော်ကစန္ဒပြပွဲမှာပါဝင်ခဲ့တဲ့လုပ်ငန်းခွင်ကြံပေးတဦးဖြစ်သူလီစာကာတိုကပြောခဲ့တာပါတိုကျိုမြို့တော်ကစန္ဒပြပွဲဟာတမိုင်းကြောင်းနဲ့ချီပြီးခွဲခြားဆက်ဆံမှုတွေရှိခဲ့ဘူးတဲ့ဂျပန်နိုင်ငံရဲ့ရာဇဝင်ကိုမိမောင်းထုတ်ပြရလဲရောက်ခဲ့ပါတယ်တစ်ချိန်ကနေစားပယ်စားတွေအုပ်ချုပ်ခဲ့တဲ့ခေတ်ကဘူရာကူးလို့ခေါ်တဲ့စည်ရဲသားလူရန်းစားတွေကိုနှိမ်ချဆက်ဆံခဲ့ဘူးတဲ့ဂျပန်နိုင်ငံမှာဒီကနေ့ခေတ်မှာလဲဂျပန်နဲ့ဂျပန်မဟုတ်သူကနေမွေးဖွားလာကြတဲ့သားသမီးတွေအပေါ်ကဗျာတဝဲလို့အတိတ်ပဲရတဲ့ဟာဖူးလို့ခေါ်ဝေါ်ပြောဆိုကြတဲ့ခွဲခြားဆက်ဆံမှုတွေရှိနေတာပါစန္ဒပြသူတယောက်ဖြစ်တဲ့တိုရှိဟီရိုယာမာမူရာကလည်းအခုလိုပြောပါတယ
်ကျွန်တော်ခိုက်ခိုက်တဲ့တော့ကြီ
းကျွန်တော်ကိုယ်တိုင်လည်းနိုင်ငံရခြားတွေတွားခဲ့တုန်းကခွဲခြားဆက်ဆံတာကိုခံခဲ့ရဘူးပါတယ်ဒါကြောင့်အခုလှုပ်ရှားမှုကအသေးဖွဲ့လေးဆိုပေမဲ့ကျွန်တော်တို့ကတော့သူတို့နဲ့အတူမျှဝေခံစားနိုင်ပါတယ်လူမဲတွေဟာအများကြီးပို့ပြီးတော့ခံစားလာခဲ့ကြရတာကိုသိပါတယ်ဒါပေမဲ့အခုလိုကိုယ်လှုပ်နိုင်သလောက်ကလေးနဲ့သူတို့ကိုထောက်ခံအားပေးချင်တာပါလို့ပြောသွားတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲယာနဲ့ချီတဲ့စူဝေးချီတက်မှုတွေဟာအိုဆာကာဂျပန်လယ်ပိုင်းမှာရှိခဲ့ပြီးစုစုပေါင်းလူ2000လောက်ရှိခဲ့ပါတယ်။ရှေ့သတင်းပတ်ထဲမှာလည်းအနောက်တောင်ပိုင်းကဖူကူယိုကာမြို့နဲ့နိုင်ငံအလယ်ပိုင်းကနာဂိုယာမြို့တွေမှာလည်းလူမဲတွေရဲ့အသက်ကိုတံပိုးထားရေးစူဝေးလှုပ်ရှားမှုတွေအတွက်ပြင်ဆင်ထားကြပါတယ်ရှင်။ကျွန်မခွန်ညိုပါ
ကချင်ပြည်နယ်မှာတကြောပြန်စစ်ဖြစ်တာ9နှစ်တိုင်သွားပေမဲ့စေရေးပြိပခါတွေမငြိမ်းနိုင်သေးတာကြောင့်နေရမပြောင်းနိုင်ကြသေးတဲ့ပြည်တွင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုဒုက္ခသည်များနေအထူးစီစဉ်ဖြစ်နေကျွန်မစုမုံကစူးစီးတင်ဆက်ပေးပါမယ်။ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြား1994ခုနှစ်ကနေစလို့18နှစ်တာအပြည့်ရက်ပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာဒီနှစ်ကတော့9နှစ်တင်းတင်းပြည့်သွားပါပြီ။မ ကြတဲ့ရဲ့အချိန်ထိလဲ KIA နဲ့တမတော်ကြားတိုက်ပွဲတွေဖြစ်နေစေမို့ကချင်ပြည်နယ်ကစစ်ရှောင်းစခန်းတွေမှာခိုးလုံနေထိုင်ရတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမရေမရာဖြစ်နေပါတယ
်အခုကခိုးလုံပေါ်တော့အချက်ချက်ဆိုညတော့အရင်ညပေါ်တော့ကိုတချို့လူရောဒီကိုရဲ့ပြည်ညာပိုင်းမှာဆိုရင်လည်းတော့မတက်ရောက်ဘူးတော့ကျောင်းပြည်ညာရေးအမျိုးတွေရှိရပြီတချို့ကတက်ဆန်ချတဲ့ဘက်မှာခက်ခဲအင်းဟိုအလုပ်အကင်ပေါ်တော့နေနေရရအမျိုးမရဘူးပေါ်တော့ဘာအလုပ်ကံရှိဘူးပေါ်တော့အမျိုးခက်ခဲရှိရောသူတို့ချို့တွေဆိုလူတွေဆိုတော့စိတ်ကြောင့်ပေါ်တော့ကိုမူရင်စီတုံးချဲလူတွေကအရင်များပေါ်တော့ပြီးတော့ဒီမကောင်းတဲ့ဘက်ဆိုရင်လှုပ်ဆောင်သွားတဲ့လူတွေကအရင်များတော့ဆိုတတိချက်မှနေတော့အဆင်မပြေတော့ပေါ်တော့ဒီချင်းမိသားစုမှအမျိုးဖေတို့လှုပ်ချေဖို့ပေါ်တော့အမျိုးတွေနဲ့ရုန်းကန်နေရပေါ်တော့သူဆိုနေသားတွေတွားရတယ်ပေါ်တော့အဘကံဘက်တို့တခြားဘက်တို့အမျိုးအလုံးသွားလို့တယ်ပေါ့နော်ကက်မမနေပဲကြောင်းလည်းမတက်ရပါတော့ခြောက်မှဖြစ်တဲ့ဒီဇိုင်းပေါ့နော်အကလေးတွေကစားပေါ့နော်အမျိုးဖြစ်တဲ့လူတွေကအများကြီးရှိပေါ့
ဒါကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နေမိတဲ့ကမိုင်းနာပြည်တွင်းဒုက္ခသည်စခန်းကကချင်လူငယ်ဖော့တူလူထရယ်ပြောသွားတာပါအခုဆိုရင်တော့ကချင်လူမျိုးရေးဖွဲ့ KIO ထိန်းချုပ်နေမိတဲ့မှာခိုးလုံနေထိုင်သူက9000နီးပါးနဲ့အစိုးရထိန်းချုပ်နေမြေထဲမှာ4000နီးပါးစုစုပေါင်း3000ကျော်အထိရှိနေပါတယ်ဒီလိုသိမ့်ချီတဲ့ဒုက္ခသည်တွေ6နှစ်လောက်ခိုးလုံနေထိုင်ကြရတဲ့အတွက်အခက်အခဲတွေကလည်းတနေ့တခြားကြီးမားလာနေတယ်လို့ကချင်စစ်ဆောင်ရဲ့အရေးဆန္ဒပြခဲ့ရာကထောင်ဒဏ်အပြစ်ပေးခံခဲ့ရတဲ့ကချင်တမျိုးသားလုံးဆိုင်ရာလူငယ်တမကရဲ့ဥက္ကဋ္ဌကိုလန်းဆောင်ကပြောပါတယ
်ကျွန်တော်တို့ဒီကချင်ဒေတာမှာစစ်ပစ်တဲ့ဟာကတော့ကျွန်တော်တို့10နှစ်ပတ်ကိုရောက်ပြီပေါ့နော်ဆိုတော့စင်တော့ဆိုတော့အနာဂတ်ကတို့ကတော့လုံးဝကျွန်တော်တို့ပျောက်ကွယ်တဲ့အနေထားဖြစ်နေတယ်ပြီးရင်ဒီဟာလဲခုနလိုမျိုးခိကခဏကျွန်တော်တို့ဆစ်ဆောင်တဲ့ဟာမဟုတ်ဘူးဖြစ်နေတယ်ဆိုတော့ကာလတစ်ခုကတော့ရှိသွားပြီဒါပေမဲ့လည်းဒီဘက်ကဖြစ်တန်တင့်တဲ့ပြည်သူတွေကိုတုံ့ပြန်တဲ့နိုင်ငံတော်အစိုးရတော်တကောင်လက်နက်ကင်တွေတော်တကောင်ပစုံတရားကျွန်တော်တို့ဟိုခိုင်မာတဲ့တော်ဝင်ယူတော်ဝင်ခံမှုကိုကျွန်တော်တို့အခုအချိန်ထိကျွန်တော်တို့မတွေ့ရဘူးလို့ကျွန်တော်တို့ဟိုမြင်မိတယ်ပေါ့နော်အဲ့ဒါကတော့ဒါကြောင့်မို့ဒီပြည်သူတွေကတော့သူတို့ရဲ့ဒီခါတီးတဲ့ဒီဘဝတန်ကတော့ယောဂါဒီ COVID-19 ကြောင့်ပို့ပြီးမှကျွန်တော်တို့ငကိုတဲကကျွန်တော်တို့ကချက်ချင်းနေတဲ့ INGOD ဒေါ်နာတွေအကူအညီတဲ့နိုင်ငံတကာကူညီထောက်ပံ့လဲကျွန်တော်တို့တဖြည်းဖြည်းနဲ့ဆက်တောက်လာတဲ့အနေအထားတော်လေးထက်ပေါက်ရှားရချက်တဲ့အနေအထားတော့ကျွန်တော်တို့ကြုံတွေ့နေရပါတယ်ဆရာ
ကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်ကလည်းဒုက္ခသည်တွေနေရပြန်ရေးမှာတော့လက်နက်ကင်ပြိပခါတွေကအဓိကအဟန့်တားဖြစ်နေတယ်လို့ပြောပါတယ
်အခု COVID-19 ကလည်းရှိနေတယ်နောက်ဒီဘက်ကအပြစ်ခရက်တဲ့ပန်လက်ချောကလည်းသူတို့မထူးသေးဘူးသူတို့အကြောင်းမျိုးမျိုးကြောင့်တော့ကျွန်တော်တို့အလင်းဆိုတော့လုံးလုံးတော့မဖြစ်ဘူးပေါ့ဒါပေမဲ့အခုကျွန်တော်တို့ဒီတိုက်ပွဲဖြစ်လာရင်လည်းအန်ဒီကင်းတဲ့ယွာတွေပေါ့အဲအဲ့လိုမျိုးယွာတွေကိုကျွန်တော်တို့အခုအဲသူတို့ကိုကျွန်တော်ခုဒီ settlement လုပ်ဖို့တော့မြင်နေရဘူးလေကျွန်တော်တို့ဒီဒေတာခါနေနေကြီးကြီးတော့မှဟို fund ကလည်း Nippon Foundation က fund နဲ့ကျွန်တော်တို့လုပ်ဖို့အော်အားလုံးဒီတော့ပြည်အောင်စုဝင်ကြီးနဲ့လည်းအချင်းပြည်နဲ့အစိုးရပေါ့ဒီအခရိုင်မျိုးတွေကလည်းစပေါ့ဆိုတော့ကျွန်တော်အဲ့ဒါကိုတော့ဒီလက်အတွင်းမှာစပို့တော့အသေးချသွားပြီးရတာပေါ့သက်ဆိုင်ရာ INGOD ရဲ့အစိုးရရဲ့ပေါ့ဒီအားလုံးရဲ့ဒီပါဝင်ဖို့ကတော့လိုတယ်အခုကိုယ့်နဲ့ကိုယ်ပြန်နေတာတော့တော်တော်ရှိနေတာပေါ့နေရတဲ့ကြီးမှာအားလုံးကအတူတူပြန်မှပဲဆရာမြတ်တမှုရှိမှာပေါ့တော့
ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့မြမအစိုးရတို့ကြားအပြစ်ခံရက်စဲနိုင်မှုဆွေးနွေးမှုတွေရှိနေပေမဲ့လည်းအပိတက်သဘောတူညီမှုတော့မရသေးပါဘူးဒီအတွက်လည်းကချင်တိုင်းရင်းသူဖောထုလူထွေတို့လိုဆစ်ရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးကလည်းအလံဝင်နေသေးပါ
သူဒီလူကြီးပြောတယ်နဲ့အနာဂတ်တို့အေးကိုယ့်ရဲ့နေရာဒေသကိုပြန်ရမယ်လို့ပြောပါတော့ဒါမဲ့အခုချင်းအမိသားပြောနေဒါမဲ့မတည်လီမှုတွေအဖြစ်နေပေါ့နော်ပြည်တခုနဲ့တခုတယောက်နဲ့တယောက်ဒီကဖွင့်နေဖွင့်စင်လာဒီအရင်းချမှုတွေများရှိသေးပေါ့နော်အဲ့ဆိုတော့တကယ်တော့ပြန်ရမယ့်ဒီ IDP လုံချုံမှုမရှိဘူးရင်းချမှုမရှိဘူးကိုယ်တဘောအမခံချက်မရှိဘူးပေါ့နော်ပြန်ရမယ့်အနေထားတခုမှစဉ်းစားရမယ့်အခြေအနေတွေအများကြီးရှိနေသေးလို့ပေါ့ချင်ရပါ
ကချင်လူငယ်တက်ကြွလှုပ်ရှားသူကိုလောက်ဆောင်ကတော့အစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကြားဆွေးနွေးမှုတွေမှာဒုက္ခသည်တွေကိုအတုံးချခံဖြစ်နေတဲ့သဘောမထားပဲအနှစ်သာရရှိတဲ့ဆွေးနွေးမှုတွေဖြစ်စေချင်ပါတယ
်ကချင်ပြည်နယ်မှာရှိတဲ့ IDP တွေကိုကျွန်တော်အနိုင်ငံတော်အစိုးရတော်လည်းကောင်းလက်နက်ကိုင်တွေတော်လည်းကောင်းကတော့ဒီ political tools အနေနဲ့လုံးဝကျွန်တော်တို့ကမတုံးပုတ်ခိုင်းစေချင်ဘူးမတုံးစေချင်ဘူးပေါ့နော် IDPD ကိုပြန်ပို့ဖို့အတွက် bilateral ကထူးရမယ်ဆိုတဲ့ဟာတွေ
ဆိုတော့ဒီနိုင်ငံရေးပြဿနာစစ်ရေးပြဿနာတွေမှာကျွန်တော်တို့ကဒီစစ်တန်တင့်တဲ့ပြည်သူတွေကိုလုံးဝမဆွဲခေါ်ချင်ပါဘူးဒုက္ခတွေတွေဘေးကင်းလုံခြုံမှုရှိရှိနေရပြန်လာရေးတောင်းဆိုမှုတွေကြားထဲမှာပဲစစ်ဆောင်စခန်းတွေကိုပိတ်သိမ်းပြီးပြန်လည်နေရချထားနိုင်မှုကချင်လူမှုတိုင်ဝန်ကခေါင်းဆောင်တွေကဒုက္ခတွေတွေရဲ့တဘောထားဆန္ဒကိုလည်းကွင်းစင်းလေ့လာစုံစမ်းနေကြပါတယ်ဒါပေမဲ့လည်းလက
ါကျွန်မအစီအစဉ်ဆက်ပါကိုရိုနာဗိုင်းရပ်စ်ရဲ့ mutation ကိုခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စဉ်ဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကပြောပါတယ်မြန်မာအပါအဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုမေးမြန်းပြီးသင်ပြထားပါမယ်။မတ်ခင်ဇာဝင်းပြေအဗီဝေကိုဖြည့်ကြားပေးရတဲ့အများကြီးကျေးဇူးတင်ပါတယ်။အခုမတ်ခင်ဇာဝင်းပြေကကိုရင်ယူတာဘက်မှာကျောင်းတက်နေရပေါ့နော်။ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါ။ဒီလာနေမှာဆိုတာလေ
။ဟုတ်ကျေးဇူးတင်ပါတယ်အခုလိုဗီဒီယိုရေမှာပြောခွင့်ရတာကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်ဟိုကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံယူတာပြည်နယ်ဘရီခမ်ယန်ယူနီဗာစီတီမှာအာမိုက်ခရိုဘိုလော်ဂျီဆိုအနုဇီဝပြည်တဲ့သင်ကြားနေရဖြစ်ပါတယ်ဘယ်လုံးသင်ကြားနေရဖြစ်ပါတယ်အာဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇာဆင်ခဲပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ
်ဆိုတော့ဒီတက်ကတူမရောက်ခင်အရင်ဆုံးကလည်းဘာနော်ဒီကကိုရင်းနေဒီ bacteria မဟုတ်ပဲね virus တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါနဲ့လည်းပွဲယူထားတဲ့လူတယောက်ဆိုတော့အခုအခုเนาะဒီမြန်မာနိုင်ငံအပအဝင်ပေါ့เนาะတကဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့เนาะ COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင်ကျပြောင်းလဲမှုတွေကနေပြီးတော့ဟိုကပေါ့เนาะဒီရောဂါဖြစ်စေတဲ့အဲဆင်းရဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်တော့သိချင်နေကြပါလေသိချင်နေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင်းရဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားကနေပြီးတော့ဘယ်ဟိုဒီ virus မျိုးကိုသဲနိုင်လဲဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ် coronavirus ကပေါ့နော် cause ဒီ covid-19 ငါတို့ coronavirus မိသားစုဝင်virus တမျိုးဖြစ်တယ်ပေါ့သူမှာတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတယ်မှာဆိုလို့ရှိရင်ရိုးရိုးအေးမီနာစီချောင်းစိုးဖြစ်တဲ့ဟာဆိုလို့ရှိရင်လည်းဒါကိုရိုနာဗိုင်းရပ်စ်ပဲ now အဲ့လိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာတွေလည်းရှိတယ် now အခုဒီဟိုဥစားဆိုရင်ကလက်ရှိ covid-19 နဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့နီးအနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့အာဘယ်လိုမျိုးကူးရဲဆိုတော့လင်းတော့ဒါလည်းကူးသလားခလေကြားကန်ကောင်ဟိုသင်းခွက်ကြလို့ကောင်လေးတွေကနေကူးသလားဆိုတော့ဟာတော့အခုဒီအငင်းပွားနေစေပေါ့နော်ဒေတာလည်းအတူတူမပြူပါသေးပါဘူးဟု
တ်ဟိုအခုဒီ covid-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူကိုဘယ်လိုမျိုးများတစ်ဆင့်တစ်ဆင့်ပြောင်းလဲပြီးမှကူးလာလဲနည်းနည်းပြောပြပေးပါ
ဟုတ်ဒီ covid-19 ကသူကလူကိုကူးရင် mutation ဖြစ်ကြတယ်ဆိုတာတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုသွားကြည့်မယ်ဆိုရင် HIV ဆိုရင်သူကမြောက်တွေမှာဖြစ်ခဲ့တယ်မြောက်တွေမှာသူကအဲ့လိုပဲရာနာကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကြတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလဲတဲ့အချိန်မှာလူတွေစီမှာအကြောင်းသူကယောဂါပူပြီးဖြစ်တယ်။မြောက်တွေစီမှာမဖြစ်ပြင်မယ်။အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းလို့ရစီမှာဖြစ်တယ်။ဒါပေမဲ့လင်းလို့ရစီမှာဒီလောက်ကြီးဟိုတခါတည်းဟိုအရင်တခါတယောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုတော့ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားကြောင့်သူကအရင်ယောဂါပေးတယ်။အရင်ဟိုဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်။အမျိုးတင်ရတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ခဲပြောင်းလဲမှုဆင်ခဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်90ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစနစ်နဲ့ကတော့96%200တိုင်းတော့တူနေသေးတယ်ပေါ့နော်အဲ့တော့နည်းနည်းတော့ပြောင်းသွားပြီဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ
်ဆိုတော့ဆိုလိုချင်တဲ့အတိတ်ကဒီလိုမျိုးပေါ့နော်လုံးဝပြောင်းလဲတာမဟုတ်ဘူး ူနေတာတွေကအရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
ဟုတ်ပါဘူ
းရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲဒီလောက်တူတာတွေအရမ်းများနေတယ်ဆိုတော့
အော်တူတယ်အရမ်းများရဲ့ဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့စင်ငယ်ပြောင်းလဲမှုဖြစ်နိုင်စွမ်းညီရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုဖြစ်မလားမဖြစ်မလားဆိုတာတရားမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကတ်ယောဂါတွေပေါ့ဟိုနေရာဒေသအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကတ်ယောဂါလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တဝမ်းဖြစ်တယ်ဆိုတဲ့ကတ်ယောဂါတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာဆိုတော့ virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမအဦးဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုခံနေတဲ့လူတွေကိုဓာတ်ပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ပြောင်းလဲသွားပြီဟဲ့ဆိုရင် single ပြောင်းလဲမှုဖြစ်စဉ်ဖြစ်သွားပြီဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူကဖြစ်ဖို့အခွင့်အရေးတွေအများကြီးရှိတယ်ခုမှပေါက်ခါစားကောင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ်
ဆိုတော့ဒီ COVID-19 ကအမတန်အန်ကျဲကြီးနေတဲ့အနေထားမှာပေါ့နော
်ဟုတ်3တော့ထားမယ်ဟာပေါ့နော်3တော့ထားမယ်ဟိုအခုတဲလူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့သတိထားသင့်တဲ့ဟာပေါ့နော်ဟုတ်
ဟုတ်ကဲ့ဆိုတော့ဒီလိုမျိုး COVID-19 ဒီလိုမျိုးအန္တရာယ်ရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့နော်အကုန်လုံးစူးစမ်းပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟဲ့ဟောနော်အခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲဆိုတော့နည်းနည်းလေးပြောပြပေး
ဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကဒီ April လထဲမှာ approve ဖြစ်သွားတဲ့ဟာက random severe ဆိုတဲ့ဟာတခုရှိရယ်သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးတဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုတော့လုံးဝပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်တယ်ဆိုလို့ရှိရင်ကလေ virus ကလူထဲကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေတယ်သူကလည်းသူတနေ့တစ်ချိန်ချင်းတစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုန်းနှေးသွားတယ်ကျသွားတယ်ဆိုတော့ attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုန်းကျသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှသာအဲ့ကြောင့်ဒီလူတို့အေးအေးမိဖျားရတယ်ဆိုလို့ရှိရင်လည်းပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်ပတ်သွားတယ်ဟာအဲ့ဒီထိရအောင်ပေါ့နော်ဒါပေမဲ့အခုဒီ coronavirus မှာじゃအဲ့ဒီအချိန်မတတ်ခင်မှာဘူးလူကဟိုအဲ့လိုမျိုးဆေးရုံတွေပါအဲ့ဒီဟောအဲ့လိုမျိုးဖြစ်ကုန်တာပေါ့နော်ဆိုတဲ့အခါကျတော့ဒီ random severe ဆိုလို့ရှိရင်ကသူကအဲ့ဒီဒီအချိန်တတ်တဲ့ဟာပို့ပြီးတော့မြင်ရတယ်ပေါ့အဲ့လိုမျိုးလေးနေသူက target လုပ်နေတယ်နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကじゃတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်မှာပေါ့နော်ဘာလို့လဲဆို cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေအရာတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်စရာအလုပ်လည်းရှိတယ်ဒါဒီ virus ကဒီလိုမျိုးလေးလာပြီးဘောင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးကဒီနေရာမှာပေါင်းလိုက်ပြီဆိုလို့ရှိရင်သူကအဲ့မှာဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲထဲကိုဝင်ပြီးပူပြီးဝင်သွားတယ်အထဲထဲကိုအဲ့ဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာပေါ့ဆေးတွေကမပေါင်းအောင်လို့လုပ်နေတယ်ပေါ့နော် target လုပ်နေတယ်အဲ့ဒီဒါမှာသူ plasma ဟို convalescent plasma ဟိုစား therapy ဆိုတဲ့ဟာတွေကလည်းဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးရဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကကြတော့သူကဒီတရားရင်လုံးဆိုတော့ cell တွေဖန်ပြားထဲမှာ lab ထဲမှာဆန်းနေခါကြလို့ရှင်ကျွန်တော်တို့ lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးရဲ့ခါကျရင်ဒီဆေးတွေဆန်းတယ်ဆိုတော့ဆန်းတဲ့အခုတရားကျော်လောက်ရှိတယ်တဲ့မှာဒီကောင်လေးတစ်ခုကတရားရခိုင်နှုန်းသူကဒီအဆင်ပြေတယ်ပေါ့နော်တရားရခိုင်နှုန်း virus ကင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာကိုဖန်ပြားပေါ်မှာတော့သူတို့ theory ရပြထားပြီးပြီဒါပေမဲ့ဖန်ပြားနေပြီးတော့အကောင်လေးတွေနဲ့ဆန်းရမယ်ရှိသေးတယ်နောက်လူနဲ့ဆန်းရမယ်ဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့ဒါပေမဲ့ဒါသူတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံး update ပေါ့နောက်ဆုံး update လို့ပြောရမှာပေါ့ဟုတ
်ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရင်ဆင်ကဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူတွေဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်ဆိုတော့ဒီလိုမျိုးအနေထားမျိုးမှာပေါ့နော်အလေရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်မြင်ဘူးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုလှုပ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရမလဲ
ဟုတ်ပါအဓိကကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့သ တန်ရှင်းရေးအဓိကတော့အဓိကအရန်ရေးချင်တာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုတဲ့ဟာမှာမြန်မာနိုင်ငံမှာအရန်တတဟိုဆေးတွေအရန်တွေဖျန်းနေကြတာကိုလည်းတွေ့တယ်အဲ့ဒါကြတော့လည်းအခု WHO ကနေပြီးတော့ပြောထားရဲဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ်ပေးတာပဲရှိတယ်ဟိုအကျိုးသိပ်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတဲ့ခါကျအတင်းအရန်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘယ်လိုပြစဉ်းစားစားစားနဲ့စဉ်းစားကြည့်ကြည့်လေးနေရမယ်နောက်အပြင်သွားရင်မဖြစ်မနေ mask အုပ်ရမယ်မျက်နှာကိုမျက်နှာအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးတွေပါလေဆိုလို့ရှိရင်လည်းဖြစ်နိုင်ရင်အကာအကွယ်လေးနဲ့ကော်ရထားတာကောင်းတယ်နောက်တခုတချို့တွေရေးတာတွေပါနားထဲကိုဝင်နေဆိုတော့နားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရဲ့ပါးစပ်ရဲ့မျက်လုံးရဲ့နောက်ပြီးတော့အဲ့လိုလက်တွေကိုလည်းဂရုတစိုက်နဲ့အသေးချာလေးဆက်ပြီးတော့ပုံစံရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်အသေးချာတော့ဟိုဆက်ပြီးတော့ကျမတို့ရေးရှိတစ်နှစ်လောက်အထိကတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့အားမျိုးတော့ပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးဟိုယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုတည်ထားတဲ့လူတွေကအဲ့ဝတ်ချင်းချင်းထိမ့်နေတယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကဆောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရရဲ့အဓိကနောက်တော့လက်တွေပါလေမှာဆိုတော့ဆိုတော့ယောဂကဘယ်လိုမျိုးဒီဗိုင်းရပ်စ်လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြာလဲအာဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါတယ်ဆိုလို့ရှိရင်သတိထားရမယ်ပေါ့နော်ဘယ်လိုနောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ကဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကဒီလိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့အမှုန်လေးတွေကသူကမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဥမာအာဒါသတွေးထွက်တယ်ဆိုတာမဟုတ်သူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲ့မျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှာချီအာချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတာကိုမသိဘဲနဲ့တနည်းအားဆိုတခုခုစပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့အခါကျရင်ကိုကမသိလိုက်ပဲဒီမဆိုင်ပဲနဲ့မျက်နှာတွေပါကင်လိုက်မယ်ဆိုလို့ရှိရင်လည်းဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားရခြင်းတခြားလူကဟချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိတော့အဲ့ဒါမျိုးတွေဆိုတဲ့ခါကျကိုကတန်ရှင်းရတော့ကျေရမမလုတ်ပေးရမယ်ပေါ့နော်ဒါကတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီသွားပြီဆိုရင်တနည်းအားရောက်ပြီဆိုရင်အများကြီးလက်စီတနည်းအားနောက်တနည်းအားသွားပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုကိုကိုမကင်မိအောင်လို့အဓိကတော့ဟိုစင်ကြင်ရတာပေါ့နော်သတိနဲ့နေရတာပေါ့ဆို
တော့အခုလိုမျိုးပေါ့နော်တေချာရှင်းပြပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD အစိုးရလက်ထက်ငင်းကြဲလုပ်ငန်းစဉ်ဘာအဖြေထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင် NLD ဆိုရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်၂၁ရာစုပင်လယ်ညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု2020ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အချမ်းပြင်းအဖြစ်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်3လဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့2020နှစ်ဆန်း March April လလောက်အတွင်း NLD အစိုးရလက်ထက်နောက်ဆုံးတစ်ချိန်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထယ်ဖော်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါဒါပေမဲ့လည်းမထင်မှတ်ပဲတကဘာလုံးအတိုင်းတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ငင်းကြိုင်းဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်။အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ငင်းကြိုင်းလုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်။ပြီးခဲ့တဲ့မေလ30ရက်နေ့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက27ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလုပ်ရဲဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမူလဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ10ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်21ရာစုပင်လုံကြီးလာကဟာ NLD အစိုးရကဥဆောင်ကောင်ထယ်ပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့အစိုးရသက်တမ်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ။
NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမဲ့21ရာစုပင်လုံညီလာခံမှာတီထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဥဇော်ထေရဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်ညီလာခံ2ကြိမ်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမှမပါဘူးအပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငင်းကြိမ်းလုပ်ငန်းစဉ်ဆက်လက်အကောင့်ထဲပေါ်နိုင်မှုအတွက်အစ်င့်လိုက်လုပ်ငန်းစဉ်တွေကိုအစ်င့်လိုက်အကောင့်ထဲပေါ်ကြဖို့ဖြစ်ပါတယ်ဒီပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲပေါ်နိုင်အောင်ဖြစ်ကြောင်းဦးစော်ထေကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်မြင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုနှိမ့်နိုင်ထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငြိမ်းချမ်းရေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတိစုံမှုလည်းဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးတော့တက်မတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရကြလဲရမရရင်လေ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဥဆောင်ခွင့်ရတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွေ့ဆုံဆွေးနွေးမှုပုံစံအမျိုးမျိုးကနေတဆင့်ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက21ရာစုပင်လုံငင်းချင်းရေးညီလာခံတွေကိုတစ်နှစ်ကို3ချိန်လောက်ကျင်းပမယ်။2020ရောက်ရင်တော့ငင်းချင်းရေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလိုမျှော်မှန်းထားကြောင်းလဲအတိလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။
ဒါပေမဲ့အစိုးရသက်တမ်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ21ရာစုပင်လုံညီလာခံ3ချိန်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသလက်နက်ကိုင်ထိပ်သီးဆွေးနွေးပွဲအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့တီထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတက်မတော်စရဲမိကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငင်းချိန်လုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်ထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငင်းချိန်ဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာညှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။NLD ရဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအံပလောင်ကိုကန့် KIA ကချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခတ်ရဆဲရေးဆွေးနွေးညှိနှိုင်းတဲ့စီမံလေးအောင်မြင်မှုမရပါဘူး။ရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါ KIA နဲ့လည်းအပြစ်ရစာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညီညာရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝါကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်နီလက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ညီညာရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါ။အဲ့ဒီကိစ္စမှာလည်းတိုးတက်မှုတစုံတရာရတာမတွေးကြရပါဘူး။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးအကောင့်ထဲပေါ်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထဲပေါ်ရေးလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေး အပြစ်ရပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးတွေပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမှအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဘယ်လာရှိနေဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းသောရရှင်တွေကိုဖြောပြေးပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOA ကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ Messenger ကနေတည်ကျင်တဲ့မိကုံးလေးတွေမေးလာတဲ့သောရရှင်တို့ရဲ့စာတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင်။VOA ဖွဲ့သားတွေအားလုံးမင်္ဂလာပါခင်ဗျာလို့ရေးလာတဲ့သောရရှင်ကတော့မိုးဝင်းစော်ဆိုတဲ့သောရရှင်ပါ1985ခုနှစ်ကတည်းကနေ့စဉ်ကြီးပါနားထောင်အားပေးလာတာပါတဲ့အခုဆိုရင် Facebook ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်မှု Podcast ကနေပြီးတော့ထုတ်လွှင့်မှု Radio ကနေထုတ်လွှင့်မှုတွေအားလုံးကိုနားထောင်ကြည့်ရှုအားပေးနေပါတယ်2019-2020 ခုနှစ်ပြက္ခဒိန်နေပို့ပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တဲ့။ဒါနဲ့ Skype ဆိုတာဘလို့ဆက်သွယ်မှုမျိုးလဲဘလို့ရယူအသုံးပြုရမလဲဆိုတာပြန်လည်ဖြေကြားပေးပါအောင်မယ်ဧသနာကျော်ကြီးတဲ့။ဟုတ်ကဲ့ပါရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ပါတယ်ဦးမိုးဝင်းစော်ကြီး။ဗီဒီယိုရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရင်တော့ Skype ဆိုတာကိုတွေ့ရမယ်ထင်ပါတယ်။သူကအနည်းဆက်ဆုံးပြောရမယ်ဆိုတော့ကျမတို့ဒီ Facebook Messenger နဲ့နည်းနည်းလေးဆင်းဆင်းတူပါတယ်။ဖုန်းခေါ်လို့ရပါတယ်။နောက်ပြီးတော့ video call နဲ့လည်းစကားပြောလို့ရပါတယ်။အဓိကတော့ video နဲ့ဟိုစကားပြောရတဲ့ application ဖြစ်ပါတယ်။ Skype က2000ပြည့်လွန်အစောပိုင်းကာလမှာ Facebook နဲ့ဒီတူတူလောက်မှာထွက်လာတာဖြစ်ပေမဲ့လည်း Facebook ကအရင်သူတို့နှိစက်ရတိုင်းဝိုင်းကြတဲ့မှာအသုံးပြုတဲ့ application ဖြစ်ပြီးတော့ Skype ကတော့လူများကိုဖွင့်ပေးတဲ့ application မှာ Facebook က Skype ထက်နောက်ထပ်3နှစ်လောက်ကြာတော့မှအများသုံးရအောင်ဖွင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Skype ကိုတုံးလို့ရတာပိုဆောမယ်လို့ထင်ပါတယ်။မမကြီးလည်းအစောပိုင်းမှာ Skype ကိုပဲအားကိုးပြီးတော့ဒီ video call ခေါ်ကြရတာကျွန်မမှတ်မိပါတယ်။ဒါပေမဲ့ဒီမှာ Skype က Facebook စာမျက်နှာနဲ့မတူတဲ့အချက်က Facebook စာမျက်နှာကလူမှုကွန်ရက်စာမျက်နှာဖြစ်ပါတယ်။အမှစာတွေရေးတင်လို့ရတယ်၊တပ်ပုံတွေတင်လို့ရတယ်။ဦးမိုးဝင်းစောသိမယ်ထင်ပါတယ်နော်။ဒီ Skype ကတော့ video phone call ပဲခေါ်လို့ရတဲ့ telephone ဆက်သွယ်ရေး application ပဲဖြစ်ပါတယ်။computer တို့ tablet တို့ကနေပြီးတော့ဒီ application Skype SKYPE ဆိုတဲ့ဒီ application ကို download လုပ်ပြီးတော့ဖုန်းခေါ်လို့ရပါတယ်ရှင်။ video call အချင်းချင်း wifi နဲ့အသုံးပြုပြီးခေါ်မယ်ဆိုရင်တော့အခမဲ့ခေါ်ယူလို့ရပါတယ်နော်။ဒီထက်ပိုပြီးတော့ Skype အကြောင်းသိချင်တယ်ဆိုရင်တော့ internet မှာရှာကြည့်ပါဦး။စလုံးပေါင်း SKYPE ဖြစ်ပါတယ်ရှင်။ video ကိုနှစ်ရှည်အားပေးလာတယ်ဆိုတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။နောက်ထပ် Facebook ကျော်လွန်ဆိုတဲ့ Facebook account ကနေပြီးရေးလာတာကတော့နေ့စဉ်ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့သတင်းအကြောင်းအရာများကိုအချိန်နဲ့အမျှထုတ်လွှင့်ပေးနေတဲ့ VOA Bambies News ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်တဲ့ကြော်လွင်ဆိုတဲ့ Facebook အကောင့်ကနေရေးလာတာပါဒီတော့ရှင်လိုပဲဟိုးနှစ်ပေါင်းများစွာကတည်းက VOA ကိုနားဆင်လာပါတယ်ဆိုပြီးရေးလာတဲ့တော့ရှင်ကတော့ Facebook အကောင့်ပိုင်ရှင်မောင်မောင်မောင်ဆိုတဲ့တော့ရှင်ဖြစ်ပါတယ
်ကျေးဇူးပါ VOA VOA သတင်းတွေကိုနှစ်ပေါင်း20ကျော်ကတည်းကရေဒီယိုကနေတိုးတိုးတိတ်တိတ်နားထောင်ရင်းနဲ့နိုင်ငံရေးလူမှုရေးစီးရေးစတဲ့သတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ခဲ့ပါရယ်အခုလဲ VOA ကိုအဓိကထားပြီးတော့သတင်းစုံမှတ်သားရင်းနဲ့တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့လဲတင်လေးရှိပါရယ်ဒီအတွက်ခွင့်ပြုပါလို့မေတ္တာရဲ့တောင်းခံပါရယ် VOA ဌာနကြီးကဘာတီတွေတည်မြဲပြီးဝန်ထမ်းအားလုံးကိုကြမ်းမှာစိတ်ချမ်းသာရှိကြပါစေ
ဟုတ်ကဲ့ပါတချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့ပြန်ပြီးတင်နေဆလို့ရပါရယ် VOA ကသတင်းတွေကိုတဆင့်ပြန်တင်တဲ့အခါမှာVOA ကတည်တင်းဖြစ်တယ်ဆိုတာတနေရာရာမှာပြောပေးတာမျိုးဒါမှမဟုတ်လေကျမတို့ဒီတည်တင်းရဲ့မူရင်းကိုပြန်ပြီးတော့ဟိုထပ်ဆင်ပြီးတော့ share လုပ်တာမျိုးဆိုရပါတယ်เนาะကျေးဇူးတင်ပါတယ်ရှင်တစ္ဆာဆိုတဲ့သွားရှင်ကလည်းကျွန်တော်တို့မြန်မာနိုင်ငံကလည်းစေဆိုးရလက်ထက်ကစပြီးတော့အခုပြည်သူအဆိုးရလက်ထက်အထိ VOA လို့တည်တင်းဌာနတွေကထုတ်လွှင့်တာတွေကိုပဲအချက်အလက်တည်တင်းယူနေရဆဲပါတယ်ဟုတ်ပါတယ်တလောကပဲကျမတို့ VOA ကထုတ်လွှင့်တဲ့တည်တင်းတွေကိုဒီမြန်မာနိုင်ငံကအဆိုးရကောဒီစစ်တပ်ကကောကိုးကားပြီးတော့ထပ်ဆင်ပြီးတော့ဖော်ပြခဲ့တာကိုဒီတော့ရရှင်ရင်းညွှန်းပြီးတော့ပြောဟန်တူပါတယ်နော်ရင်ဟာထိုင်းဆိုတဲ့သောရရှင်မေးလာတာကိုလည်းဖြေကြပေးကြပါလိမ့်ဒီသောရရှင်ကအရင်တော့ကအရင်သတင်းပတ်တင်မှာမေးထားတဲ့သောရရှင်တွေလိုပဲအစီအစဉ်နားထောင်မရဘူးဆိုပြီးတော့စာရေးလာတာပါသူကမင်္ဂလာညချမ်းပါဗျာတဲ့ VOA 1တော်သားတွေကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေဗျာတဲ့ ဖြူရီးညပိုင်းရေဒီယိုသတင်းထောက်လွှင့်ချိန်ဘာကြောင့်များလွယ်နေပါလဲသိချင်ပါတယ်။တခါတလေနားမစင်လိုက်ရပါဘူးတဲ့။ည9နာရီရေဒီယိုသတင်းကြမှာနားဆင်ရပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါဒီသောရရှင်မေးထားတဲ့ညနေ6နာရီခွဲကနေ9နာရီသတင်းထောက်လွှင့်ချိန်ကကျမတို့ကိုရိုနာကပ်ဘေးအရေးပေါ်ဒီအထူးကာလမှာအဲ့ဒီအစီအစဉ်ကိုခေတ္တရာရည်ရွယ်ဆိုင်ထားပါတယ်။ကျမတို့မနေ့ပိုင်းရေဒီယိုအစီအစဉ်နဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုပဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီညနေပိုင်းသတင်း6နာရီခွဲက9နာရီကိုမကြားလိုက်ရဘူးဆိုတာမှန်ပါတယ်။ကျမတို့လောလောဆယ်မထုတ်လွှင့်ပေးပါဘူးနော်။မင်းမြန်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ည9နာရီအစီအစဉ်ကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်။ကမ္ဘာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေချိန်အမေရိကန်ပြည်ထောင်စုမှလည်းဒီယောဂကာကွယ်ရေးအတွက်တင်းကျပ်ထားတဲ့စည်းမျဉ်းတွေကိုရှော့ချပေးလိုက်လို့လူတွေထိတွေ့မှုပိုများလာပြီးတချို့ဒေသတွေမှာဆိုရင်တော့ COVID-19 ယောဂနဲ့ဆေးရုံတင်ရတာတွေပြန်ပြီးတော့များလာချိန်မြန်မာနိုင်ငံမှာလည်းဒီလိုမျိုးကန့်သတ်ချက်တွေရှော့ပေါ်ပေးတာနဲ့ပတ်သက်ပြီးတော့စာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဝေမျှပေးခြင်းပါတယ်ဘောခခဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လျှက်စစ်ကြောင်းအမှန်တရားကိုတင်ပြသွားတာကျေးဇူးပါတခုရှိသေးတယ်ရွေးကောက်ပွဲလုပ်ဖို့ဘလောက်ပဲကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းအတိုင်းပဲလုပ်လို့ဒီယောဂကြီးကမကူးဆက်နိုင်ဘူးလို့အာမခံပါလား노ပါဘယ်သူမှအာမခံနိုင်မအောင်တကယ်တမ်းဆိုရွေးကောက်ပွဲမလုပ်သင့်ပါဘူးပြည်သူလူထုကစားဝတ်နေရေးတွေကြောင့်အခက်ခဲဖြစ်နေတာဒီရွေးကောက်ပွဲကတမောက်မလုပ်ပြန်ရင်လဲအာနာယူတခိုးတွေကတမျိုးဖီအားတွေကများလက်ရှိအစိုးရကမလုပ်လို့ကလည်းမဖြစ်အဲ့တော့ဘယ်သူကိုအပြစ်ပြောရတော့မှလဲ
ဒီယောဂဘုကုဆက်မှုရှင်းရှင်းမပြောက်သေးပဲနဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုပြီးတော့သူကစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကဆီရေးပြိပက္ခတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။ VOA သတင်းဌာနကတဆင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်စစ်ပွဲတွေထပ်မံမပြုတ်လုပ်ဖို့ရက်တံပေးဖို့အတွက်ကိုဒီကုလသမဂ္ဂကတောင်းပန်ထားပေမဲ့ဖောက်ဖျက်ကျူးလွန်နေတဲ့မြန်မာတပ်မတော်ရဲ့လူ့အခွင့်အရေးချိုးဖောက်မှုလူသက်မှုတွေကရခိုင်ပြည်ရဲ့တကယ့်ဖြစ်ရဖြစ်ပါတယ်။ဒါကြောင့်မလို့ဒီကိစ္စကိုမြန်မာလူတစ်မျိုးအင်္ဂလိပ်လူတစ်မျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသိရှိအောင်ထုတ်လွှင့်တင်ပြပေးပါဆိုပြီးတော့ဒီတော်ရရှင်မြစ်တာရက်ခံပါတယ်ဆိုပြီးတော့စာရေးလာပါတယ်ရှင်။ဒီရခိုင်ပြည်သားကဆေးရပြိပခနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Messenger ကရေးပို့လာတာပါ။ကိုအေးလွင်ဆိုတဲ့သောရရှင်ဖြစ်ပါတ
ယ်။ရခိုင်တွေကရင်ထဲမှာအမုန်းတရားကြီးဆိုးနေတဲ့လူတွေမဟုတ်ပါဘူး။အမုန်းတရားတွေဘသူ့ရင်ထဲမှာပူပြီးတော့ကြီးဆိုးလွှမ်းမိုးထားလဲဆိုတာအခုလိုမျိုးလူရမျိုးတွေကတက်တည်ပါပဲ။အထူးသဖြင့်နိုင်ငံတကာနိုင်ငံရဲ့အာဏာကိုခွာစီးပြီးတော့ထိုင်ထားသူတွေစစ်ကောင်းဆောင်ကြီးတွေအပါအဝင်ဒီမိုကရေစီမိခင်ကြီးပါဖခင်ကြီးပါဆိုသူတွေအစုံရခိုင်တွေကိုအမုန်းတရားတွေနေစင်နေအများလူတက်ရင်တင်ပေးနေပါတယ်။ဒါရောမှရခိုင်တွေတီးခံနေနိုင်လို့ကံကောင်းနေတယ်မှတ်ပါ။ဒါလည်းအချိန်အတိုင်းသာတစ်ခုထိပါ။ဆက်လုပ်ပါ။ဒီလိုရမျိုးတွေကဒီတိုင်းပြီးဆုံးသွားမှာမဟုတ်ပါဘူး။တံပြန်တက်ရောက်မှုကဒီထက်ပိုပြီးတော့ပြင်းထန်လာအောင်မှအသေးချပါ။ဒီလိုမျိုးတက်ဖြတ်နေလို့ရှင်ဟောဒီလိုမျိုးတည်တာကိုမြင်သွားကြရင်လန့်သွားကြမယ်။နောက်ဆုတ်သွားမယ်လို့တွေးထားလို့ရှင်တနေ့ကျရင်ရခိုင်ပြည်သူတွေအခုထက်ပိုပြင်းထန်တဲ့လိုရမျိုးတွေနဲ့ပြန်လာကြအောင်မှမြင်အောင်ပါသေးတယ်။
ဒီပုံစံမျိုးနဲ့တော့ရခိုင်စစ်မီးကငိမ့်မှာမဟုတ်ပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါအခုကြံတဲ့ချိန်ပိုင်းတည်းမှာသောရရှင်ရဲ့ရင်းဖွင့်စာတွေဆက်ပြီးတော့ဖော်ပြပေးကြပါတယ်မင်္ဂလာပါလို့နှုတ်ခွန်းဆက်ချင်ပါတယ်ဆိုပြီးတော့ဇာကိုအစချီရေးလာတဲ့သောရရှင်ကတော့မကွေးတိုင်းဒေသကြီးစိတ်ဖြူမျိုးနဲ့ကစုံးမအုပ်စုကျွန်းချောင်းရွာကကိုအောင်စိုးမဖြစ်ပါတယ်သူကလည်း view သတင်းတွေကိုအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့ဒါကြောင့်မလို့အခုလိုစာရေးပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
ကျွန်တော်တို့ဒီနေ့ကအရက်ခေါ်ဖောကခေါင်းရှည်စီးပြန်လာတော့ဒေါင်းတေတရားမှာတရားကြီးက1000ကျက်လမ်းကြီးက2900ကျက်စုစုပေါင်း3900ကျက်ပေးခဲ့ရပါတယ်ကျွန်တော်စီမှာဖြတ်ပိုင်းတွေလည်းရှိပါတယ်အတန်းလည်းဖမ်းထားပါတယ်ဗီဒီယိုလည်းရိုက်ထားတာရှိပါတယ်ကျွန်တော်တို့ဖောကခေါင်းရှည်လေးတွေကိုတော့ဒီလောက်ကြီးကောက်ခံနေရင်လမ်းပေါ်ဘလို့တက်နိုင်တော့မလဲဗျာရက်လည်းမထားနိုင်ပါဘူးကျွန်တော်တို့ကကြေးလက်လမ်းဖောက်လို့ရေးမှာမြင်းတီတိုက်နေရတာမို့လို့မကြာခဏအဲ့ဒီတရားဖျက်ရမှာပါ3900ကျက်ကောက်ခံတာကိုတက်ဆိုင်ရာကတိစေဖို့ဖြစ်နိုင်ရင်အဲ့လောက်ကြီးမကောက်ဖို့အတွက်အကူအညီတောင်းတာပါခင်ဗျာကျေးဇူးပ
ါဟုတ်ကဲ့တရားကိုခဏခဏဖျက်နေရတဲ့အတွက်ကြောင့်မလို့တို့ဒီလိုမျိုးအများနဲ့ခေကြီးပေးနေရမယ်ဆိုရင်တော့လုံးဝအဆင်မပြေပါဘူးဆိုပြီးတော့သူကသူ့ရဲ့အခက်အခဲကိုရေးပြီးတော့တင်ပြလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပြဖို့ရှိပါတယ်ရှင်။ Tomorrow view မြန်မာ
မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကိုတေးထောင်းထားတဲ့သောရရှင်နေစီဆက်ချင်ပါလေမမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှင်းခင်ငိုက်မြီးလာတတ်တဲ့အတွက်မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်နေတချင်းကြီးနားထောင်ပြီးတော့ငိုက်မြီးတယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထားပါရဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်အမောင်လေးရေထားပါရဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုဒီဖြစ်ပါတယ်တင်းတင်းမြတီးဆိုထားတာပါနော်ဒီတော့သူပြောထားတဲ့ဒီဟိုငကူမူရင်းတင်းတင်းမြမဟုတ်ဘဲနဲ့ဟေဇယ်နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုဒီသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါရဆိုတဲ့တချင်းလေးနဲ့နှိုးချင်ပါရဲ့နော်တော့ရှင်နေနှိုးထားပြီးတော့ဒီတချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်ကြောနဲ့ကြောဒေးကိုဒီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးထွန်းလန်းချမ်းမြေကြပါစေ။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ကတော့ကလေးရေကူးကန်ထဲမှာအိုလံပစ်ပြိုင်ပွဲအတွက်လေ့ကျင့်နေပါတယ်။ရုရှားနိုင်ငံကစန်တာဆီယာတစ်ယောက်ဟာ48နိုင်လုံးမအိပ်ဘဲလူပေါင်း90ကျော်ကိုသပင်ညှက်ပေးခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ဟာ2021အိုလံပစ်ပြိုင်ပွဲအတွက်သူ့ချစ်သူရဲ့ရေကူးကန်အသေးလေးမှာလှေလော်လေးကျင့်နေပါတယ်။ဆဘက်ရှန်ရိုစီဟာ ကိုရိုနာကပ်ရောဂါကာလအတွင်းအလေးအကျင့်မပြတ်လိုတဲ့အတွက်အခုလိုထိထွင်ပြီးလေ့ကျင့်နေတာပါသူကနူးလှေကိုဘေးတစ်ဖက်တစ်ချက်စီကသစ်ပင်တွေမှာခြိထားပြီးသူကတော့ရေကူးကန်လေးထဲမှာလှော်ခတ်နေတာပါဒီပုံစံကအကောင်းဆုံးအနေထားမဟုတ်ပေမဲ့လည်းသူ့အနေနဲ့မလေးကျင့်ပဲနေထားတတ်ဆိုင်ဒါကအကောင်းဆုံးပဲလို့ပြောပါတယ်ရိုစီဟာ2008ခုနှစ်ခရဲကနိုင်ငံတကာတိုင်ပွဲတွေကိုဝင်ပြိုင်ခဲ့တာဖြစ်ပြီးတော့2019ခုနှစ်လီမာမြို့တော်မှာကျင်းပတဲ့ပန်အမေရိကန်ချန်ပီယံရှစ်ပြိုင်ပွဲမှာငွေတစိမ့်စူးရခဲ့မှုပါတယ်2020ဂျပန်အိုလံပစ်ပြိုင်ပွဲအတွက်လည်းအရွေးခံမှုပြင်ဆင်ထားပေမဲ့ကိုရိုနာကပ်ရောဂါကြောင့်သူ့အိမ်မက်တွေဒီနှစ်တော့ရွှေ့ဆိုင်းထားခဲ့ရပါတယ်ဒါပေမဲ့လည်းနောက်နှစ်မှာပြန်ပြီးကျင်းပမယ်ဒီပွဲအတွက်စိတ်အားမပြတ်ပဲကြိုးစားပန်းစားဆက်ပြီးလေ့ကျင့်နေတာပါအာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေးဆုံးသူ660ကျော်ရှိပြီးတော့ကူးစက်သူပေါင်း 23,000 နီးပါးရှိပါတယ်ခင်ဗျာ
ရုရှားနိုင်ငံကစက်ပင်စရာတူကတော့ Hollywood Wild West စကားတွေကလို့ခြေထောက်ရှစ်ချောင်းတက်ထားတဲ့ပင့်ကူနဲ့တူတဲ့ကားတစ်စီးကိုတီထွင်လိုက်ပါတယ် Krasnodar အရက်ကကားဝက်ရှော့ပိုင်ရှင် Vegan Mikhailian ကတီထွင်ခဲ့တာဖြစ်ပြီးလဲနဲ့တူတဲ့ကားတစ်စီးကိုတီထွင်ပြီးတဲ့နောက်အခုလိုခြေထောက်ရှစ်ချောင်းပါတဲ့ပင့်ကူကားကိုဖန်တီးခဲ့တာပါဒီကားနဲ့ဖန်တီးဖို့သူနဲ့အဖွဲ့သားတွေဟာလှပေါင်းများစွာကြိုးစားခဲ့ကြတာပါဒီကားအတွက်လိုအပ်တဲ့အစိတ်ပိုင်းတွေရဖို့ကလည်းမလွယ်ဘူးလို့ပြောပါတယ်ဒါမဲ့လည်းပင့်ကူလိုတလန်းချင်းသွားနိုင်တဲ့ကားကတော့တော်တော်လေးကိုလှတယ်လို့ဖန်တီးသူမီခဲလျန်ကပြောပါတယ်ရှင
်ရုရှားနိုင်ငံမှာ48နိုင်ငံတွင်လူပေါင်း90ကျော်ကိုသတင်းမျှပေးခဲ့တဲ့စန္ဒဆရာအကြောင်းတင်ပြပေးပါမယ်ဗလာဒီစလတ်ဒီမီဒိုဗစ်ဟာရုရှားနိုင်ငံကက်စထရိုမာမြို့မှာနေထိုင်သူဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကသူဆိုင်ဖွင့်ပွဲအရောင်းမြင့်တင်တဲ့အနေနဲ့နှစ်ရက်ဇာတ်တိုက်ခေါင်းပေါင်း90ကျော်ကိုသပင်းညှပ်ပေးခဲ့တာပါဒီသပင်းညှပ်မာရသွန်မှာမတ်တရက်စားဖို့နဲ့တောက်ဖို့လောက်ပဲခဏနားပြီးတော့48နိုင်တောက်လျှောက်အလုပ်လုပ်ခဲ့တာပါ48နိုင်လုံးမအိပ်တဲ့အတွက်လဲသူစီမှာနောက်ဆုံးသပင်းညှပ်တဲ့သူအနေနဲ့နှစ်ရက်ညှပ်မိမှာစိုးရိမ်တဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းဘာမှမဖြစ်ပဲပြီးဆုံးသွားတဲ့အတွက်စိတ်သက်သာရာရပါတယ်လို့ဆိုင်မန်နေဂျာဖြစ်သူကပြောပါတယ်ဟုတ်တယ်တယောက်သပင်းညှက်ဖို့မိနစ်40လောက်အချိန်ယူခဲ့ရပြီးတော့သူ့သပင်းညှက်မာရသွန်မှာပါဝင်ဖို့လူတွေလည်းဖိတ်ခေါ်ခဲ့ရပါတယ်။ဒီမီဒိုဗစ်ဟာသူဘယ်နှစ်ယောက်သပင်းညှက်ခဲ့တယ်လဲဆိုတာကိုစင်ရင်တေချာလုပ်နေပြီးတော့ဂင်းနစ်ကမ္ဘာစံချိန်စာအုပ်မှာမယံမနာအချိန်အကြာဆုံးသပင်းညှက်နိုင်တဲ့သပင်းညှက်မာရသွန်အဖြစ်လည်းမှတ်တမ်းဝင်ဖို့ကြိုးပမ်းအောင်ပါပ
ါ။ဒီပစ်ဒီဇိုင်နာတယောက်ကတော့ကိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ပေးနိုင်ပြီးအပြင်ထွက်သွားလာဆိုင်ထိုင်ပြီးအစားအစာစားလို့ရမယ့်ပလတ်စတစ်ခေါင်းဆောင်တစ်မျိုးကိုဖန်တီးလိုက်ပါတယ်။ပြင်သစ်ဒီဇိုင်နာခရစ္စတိုဖီဂာနီဂွန်ကမိရိပုံစံပလတ်စတစ်ခေါင်းဆောင်အကြီးကြီးကိုစွတ်ထားတဲ့သူအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးအနေရကနေဘေးကင်းစေမယ်လို့ပြောပါတယ်။အခုလောလောဆယ်ဈေးကွက်ထဲမှာတည်ထွင်ထားတဲ့ပစ္စည်းတွေကဆိုင်မှာထိုင်စားရင်ထောင်ထဲရောက်နေတယ်လို့ခန့်စားရစီတယ်လို့သူကပြောပါတယ်။အဲဒါကြောင့်အခုလိုကြပြဆန်နဲ့ပိုးပြီးတော့လှတဲ့မိအိမ်နဲ့တူတဲ့ပလတ်စတစ်ခေါင်းဆောင်ကြီးကိုတီထွင်လိုက်တာပါဒီပစ္စည်းကိုတော့ကနေဒါဂျပန်အာဂျင်တီးနားကလူတွေတောင်စိတ်ဝင်စားမှားယူတာတွေရှိတယ်လို့လည်းသူကပြောပါတယ
်တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်အမေရိကန်မှာလူမဲမျိုးသားဂျော့ချ်လွိုက်ရဲကဖမ်းဆီးထားတဲ့တည်ဆုံသွားရကနေဆန္ဒပြပွဲတွေအမေရိကန်နိုင်ငံတဝန်းအပါဝင်လန်ဒန်နဲ့ပဲရစ်မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့ဆန္ဒပြတဲ့သူတွေကနောက်ထပ်လူမဲမျိုးသားနှစ်ယောက်တည်ဆုံခဲ့တဲ့ကိစ္စကိုအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတ္လန်တာမြို့မှာတောက်ကြနေကလူမဲမျိုးသားရစ်ချတ်ဘရုတ်တည်ဆုံခဲ့တဲ့အထိတနက်နဲ့ပြစ်ခဲ့တဲ့ရဲရာရှိကိုအလုကထုတ်ပစ်လိုက်တယ်လို့အတ္လန်တာရဲတပ်ဖွဲ့ကဒီနေ့အစောပိုင်းမှာကြေညာပါတယ်။အတ္လန်တာမြို့တော်ဝန်ခေရှလန်းစ်ဘော်ဒမ်ကလည်းအဲ့ဒီရဲရာရှိကိုအလုတ်ကနေချက်ချင်းထုတ်ပြဖို့မင်းညားကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုခဲ့သလိုရဲတပ်ဖွဲ့အကြီးအကဲ Eric Shields ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်ခင်ဗျာ George Floyd တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေဟာအမေရိကန်ပြည်ကမ္ဘာတော်မှာလည်းဆက်ဖြစ်နေပြီးတော့ဂျပန်နိုင်ငံမှာလည်းဆန္ဒပြတဲ့သူရာပေါင်းများစွာဟာတိုကျိုမှာဒီနေ့ဆန္ဒပြခဲ့ကြပါတယ်ဒါပြင် New Zealand နိုင်ငံမှာတော့ Auckland မြို့နဲ့ Wellington မြို့တွေမှာလူတွေထောင်ထဲချီဆန္ဒပြခဲ့ကြပြီးတော့ Auckland မြို့ကအမေရိကန်ကောင်စုဝင်ရုံးရှိမှလည်းဒူးထောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာပြည်ထောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးလက်ရစွမ်းရောက်တက်ကြွလှုပ်ရှားသူတွေပါဝင်ဆန္ဒပြတဲ့သူ100ကျော်လောက်ကိုဖမ်းဆီးလိုက်တယ်လို့ပြည်ထောင်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေညကျွန်တော်ရန်လိုက်ပ
ါ This program has come to you from the Voice of America, Washington.